Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Tan ရဲ့2023ခုနှစ်နိုဝင်ဘာလ17ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတောင်းဝယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ကာတာကအကြီးဆုံးဆေးရုံကြီးရှီဖာဆေးရုံကိုတောက်ချာလေးကအစ္စရေးတုံးကြီးထိမှန်လို့ဆေးရုံမှာခိုးလုံနေကြတဲ့ပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့လာမယ့်ပုံထုံးနေ့တွေ့ဆုံကြမယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အာနာသိစစ်ကောင်စီရဲ့ပြည်ထရေးဝင်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးဆွတ်ထွတ်ကိုယာရုနဲ့လုတ်ပိုင်ခွင့်အလွဲသုံးစားမှုနဲ့စစ်ဘက်ဆိုင်ရာတရားရုံးကထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။
အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးမှာတော့ဒီဂါဇာမြောက်ပိုင်းဒေသကိုလူသားချင်းစာနာမှုအကူအညီပေးဖို့နေ့စဉ်၄နိုင်ကြာအပြည့်ရပေးမယ်လို့အစ္စရေးဘက်ကသဘောတူထားတဲ့အခြေအနေဆန်ဖရန်စစ္စကိုမှာကျင်းပမဲ့ APEC ညီလာခံသုံးသပ်ချက်နဲ့ရှမ်းမြောက်ပိုင်းက CPT ဘက်ကနောက်ဆုံးအခြေအနေနဲ့အတူလောက်ခလာစာတိုးပေးဖို့မြန်မာပြည်တွင်းမှာအလို့သမားတွေရဲ့တောင်းဆိုသံတွေကိုလည်းစုံစုံလင်လင်တင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တကွင်သိပ္ပံနဲ့နီးပညာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုတော့စိတ်ဝင်စားပွဲနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာကအကြီးဆုံးဆေးရုံဖြစ်တဲ့ရှီဖာဆေးရုံဝင်းတဲ့နဲ့တာဖွားမီရဲ့ဌာနအဆောင်ကိုတောက်ချန်တွေကအစ္စရေးဒုံးကြီးထိပြီးနောက်မှာဆေးရုံမှာခိုးလုံနေကြတဲ့ပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးနေကြရပါတယ်။ဆိုရှယ်မီဒီယာမှာတင်ထားတဲ့ရုပ်သံတွေနဲ့သတင်းဌာနတွေကစစ်စစ်ထားတဲ့ဗီဒီယိုတွေထဲမှာတော့ပြင်ပလူနာဌာနအပြင်ဘက်မှာဖျို့ဖျဲဖြစ်နေတဲ့မြင်ကွင်းတွေကိုတွေ့ရပါတယ်။ Hamas ထိန်းချုပ်ထားတဲ့ဂါဇာကျွမ်းမရေးဌာနရဲ့ပြောဆိုချက်အရအဲ့ဒီဆေးရုံမှာလူတောင်းနဲ့ချီခိုးလုံနေကြတယ်လို့ဆိုပါတယ်။အစ္စရေးဘက်ကတော့ Hamas ကဆေးရုံတွေကိုအကာအကွယ်ယူပို့အောင်နေတယ်လို့ဆွဆွဲပြီး Shifa ဆေးရုံအောက်မှာ Hamas ရဲ့ Cookie Center တခုရှိတယ်လို့အကြောင်းပြပါတယ်။ဒါကို Hamas နဲ့ဆေးရုံဝန်ထမ်းတွေဘက်ကတော့ညှင်းဆိုပါတယ်။ဒီပိုင်းထဲမှာပဲတောက်ကြနေမှာ Geneva ကကုလသမဂ္ဂဆိုင်ရာ Palestine တာအမတ်ကြီး Ibrahim Qureshi ကဂါဇာကမ်းပြောင်မှာ Israel ရဲ့ကျူးလွန်မှုတွေကို Ukraine ရေးမှာ Russia ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့နှိုင်းယှဉ်ပြီးအနောက်နိုင်ငံတွေရဲ့မတူညီတဲ့ရည်တည်ချက်တွေကိုဝေဖန်ပြစ်တင်လိုက်ပါတယ်။ယူကရိန်းမှာခနတာရေနဲ့လက်ဆက်ပြတ်တောက်သွားတော့ကရုရှားဘက်ကရပ်သားအခြေခံအဆောင်တွေကိုတိုက်ခိုက်ခဲ့တာအတွက်ဥရောပသမဂ္ဂအကြီးအကဲကစစ်ရာဇဝတ်မှုမြောက်တယ်လို့ထွက်ပြောခဲ့တာကိုဥပမာပေးပြီးဂါဇာကိုပိတ်ဆို့ဖြတ်တောက်နေတာနဲ့အော်တိုဘာ17ရက်ခဲကလက်ဆက်မီပြတ်တောက်ပြီးရပ်သားတွေထိခိုက်နေတာနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေကလေပြေထိုးပြီးအစ္စရေးရဲ့ Hamas ပေါ်တိုက်ခိုက်ပိုင်ခွင့်ကိုခုခံပေးနေကြတယ်လို့ပါလက်စတိုင်းသံမတ်ကြီးကဝေဖန်ထားပါတယ်အစ္စရေးစစ်တပ်စစ်စေးအကြောင်းဂါဇာမှာပါလက်စတိုင်းသေဆုံးသူဦးရေကအမျိုးသမီးနဲ့ကလေးသူငယ်အများစုအပါအဝင်လူ1800ကျော်သွားပြီလို့ Hamas လက်အောက်ခံဂါဇာချမ်းမရေးဝန်ကြီးဌာနကပြောပါတယ် Hamas ရဲ့အရင်လကခဏဦးတိုက်ခိုက်မှုကြောင့်အစ္စရေးဘက်ကရပ်သားအများစုပါဝင်တဲ့လူ1400ကျော်သေဆုံးခဲ့ပါတယ် American သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာလာမယ့်အပတ်ဗုဒ္ဓဟူးနေ့ကျရင်တစ်နှစ်အတွင်းပထမဆုံးကြိမ်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံကြမယ်လို့အေဘီရောကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာစူပါပါဝါနိုင်ငံနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချဖို့ရည်ရွယ်တဲ့တန်တမာရေးရရေးပါတဲ့အခုတွေ့ဆုံမှုကိုအမေရိကန်နောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုပင်လယ်အော်အေရီယာမှာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးရဲ့ဘေးဘက်မှာပြုလုပ်မှာဖြစ်ပြီးနိုင်ငံအတန်ကြာကြာမြင့်နိုင်ကခေါင်းဆောင်နှစ်ဦးနဲ့အတူနှစ်နိုင်ငံတာဝန်ရှိသူတွေလည်းတက်ရောက်ပါမယ်။ဒီတွစ်ဆုံမဲ့အကြောင်းကိုတရုတ်ဘက်ကလည်းတောက်ချနေမှာအတည်ပြုထားပြီးဒီတွစ်ဆုံမှာအစ္စရေးဟားမတ်စ်ပွဲရုရှားရဲ့ယူကရိန်းထွက်ကြောမှုထိုင်ဝမ်အရေးအင်ဒိုပစိဖိတ်ဒေသမြောက်ကိုရီးယားနဲ့ဆက်ဆံရေးလူအခွင့်အရေးဆိုင်ရာဉာဏ်ဤတုနည်းပညာမျှတတဲ့ကုန်သွယ်မှုနဲ့စကွဲဆိုင်ရာဆက်ဆံရေးစတဲ့ကမ္ဘာပြဿနာချင်းရာတွေကိုလွှမ်းခြုံဆွေးနွေးကြမယ်လို့မျှော်လင့်ရကြောင်းအမေရိကန်ကြီးတန်းအရာရှိတွေကိုကိုကပီရိုက်တာသတင်းမှာဖော်ပြပါတယ်။ဘလို့ကိစ္စရမျိုးကိုမှကန့်သက်ထားမှာမဟုတ်ပဲအရာအလုံးကဆွေးနွေးပွဲစကားဝိုင်းမှာရှိနေမယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတူကသတင်းတောက်တွေကိုပြောထားပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မာမိတ်သုံးဘွဲ့ကစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတာ15ရက်ရှိလာနေချိန်မှာပဲ MNDAA ကိုကန့်တက်ကတုံရှမ်းဒေသလောင်ချွမ်ပုနဲ့တာတုံးစခန်းကိုသိမ်းခဲ့တယ်လို့ MNDAA သကိုကန့်သတင်းမှာဖော်ပြပါဗျ။တခါအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တောက်ကြနေထုတ်ပြန်ချက်မှာတော့ မမိတ်တပ်တွေပူးပေါင်းသိမ်းထားတဲ့စကိုင်းတိုင်းအထက်ပိုင်းကောလင်းမြို့ကို WKI ကျွန်းလမြို့နယ်ဘက်ကစစ်ကောင်စီတပ်တွေပြန်လည်ထိုးစစ်ဆင်လာတာကိုနိုဝင်ဘာ10ရက်နေ့မနေ့ပိုင်းကကာကွယ်နိုင်ငံတွေလို့ဖော်ပြထားပါတယ်။အခုလိုတရုတ်နယ်နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းပြည်စကိုင်းတိုင်းအထက်ပိုင်းနဲ့အခြားနိုင်ငံတဝန်းမှာစစ်ကောင်စီတပ်တွေပေါ်တော်လိုင်းအင်အားစုတွေကစစ်ရေးအရှိန်မြင့်လာတာက2021ခုနှစ်အလားသိမ့်ပြီးနောက်ပိုင်းစစ်တပ်တွေအကြီးဆုံးစိန်ခေါ်မှုအခက်အခဲဖြစ်နေတယ်လို့တန်တမန်တွေနဲ့လေလာသုံးသပ်သူတွေကိုကုကပြီးရိုက်တာသတင်းမှလည်းရေးပါတယ်။ဒါကအနာသိမ့်ပြီးကလေးကစစ်တပ်အနေနဲ့အင်အားအနည်းဆုံးချိန်ဖြစ်တယ်လို့အမည်မဖော်လို့တဲ့တန်တမန်တဦးကပြောတယ်ဆိုပါတယ်။တခြားတန်တမန်တဦးကလည်းအလားတူအကဲဖြတ်ကြတယ်ဆိုပါတယ်။စစ်ကောင်စီပြောခွင့်ရကတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲနဲ့ပတ်သက်ပြီးသတင်းမှားတွေပြန့်နေကြောင်းဖြေရှင်းထားတဲ့မီဒီယာထုတ်ပြန်ချက်ကို VOA ကလက်ခံရရှိထားပါတယ
် VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာ2017ခုနှစ်နောက်ပိုင်းမြန်မာစစ်တပ်ရဲ့အကြီးတန်းတပ်မှုအများစုဟာသူတို့ကုတ်ကဲတဲ့လောက်ခံတပ်တွေကျူးလွန်တဲ့မရေမှုညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုတွေနဲ့အာမဖန်ဆင်းမှုတွေအပါအဝင်ရာဇဝတ်မှုဆဆွဲချက်တွေအတွက်တာဝန်ရှိတယ်လို့မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအကြောင်းသုတေသနလုပ်ထားတဲ့ CN ကန်စာတစ်ခုကိုကိုးကားပြီး British ခြေစိုက် Guardian သတင်းစာကနိုဝင်ဘာ9ရက်မှာရေးပါတယ် American New York ခြေစိုက် Columbia ဥပဒေကြောင်းလူခွေ Institute ကဦးစီးတဲ့ Security Force Monitor SMM သုတေသနမှာမြန်မာစစ်တပ်အကြီးတန်းတပ်မှု89ဦးနဲ့52ဦးရာဂိုင်းနှုန်းအဖြစ်ပြောရင်64ရာဂိုင်းနှုန်းဟာစစ်ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ဖော်ပြထားပါတယ်လူခွေချိုးဖောက်မှုဆိုအားဆုံးကျူးလွန်သူကလက်ရှိအာဏာသိမ်းစစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်တူလည်းဖြစ်ကာဝေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးမြတ်ထုံးဖြစ်တယ်လို့သုတေသနကဆိုပါတယ်ဒီသုတေသနထဲမှာပြီးခဲ့တဲ့12နှစ်တာကာလအတွင်းမြန်မာစစ်တပ်ရဲ့စစ်ဌာနချုပ်တွေဖွဲ့စည်းပုံနဲ့လက်အောက်ခံအစုအဖွဲ့ညာနဲ့ချီရဲ့အမိတ်ညာနဲ့ချီအစုအဖွဲ့တွေရဲ့အမိတ်စည်းစိမ်မှုအုပ်ချုပ်မှုအသေးစိတ်ကိုလေ့လာပြီးဖော်ပြထားပါတယ်။2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်သူတွေကိုဖိနှိပ်တာနဲ့2019အားကုလသမဂ္ဂနဲ့နိုင်ငံတကာကလူမျိုးတုံးတုတ်တင်မှုအဖြစ်ဆွဆွဲပြောဆိုရတဲ့ဖြစ်ခဲ့တဲ့ရခိုင်မျိုးပိုင်းကစစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆေးတွေအတွင်းရိန်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့ပြည်ထောင်ဝင်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးစွတ်ထွတ်ကိုယာရုနဲ့လုပိုင်ခွင့်ကိုအလွဲသုံးစားလုပ်မှုနဲ့စစ်ပဆိုင်ရာတရားရုံးကနေထောင်ဒဏ်9နှစ်ချလိုက်တယ်လို့စစ်ကောင်စီကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ပြည်ပကိုအရေးပေါ်ခီးထွက်ဖို့အကြောင်းရှိသူတွေကိုအထူးဝန်ဆောင်မှုပေးတဲ့ Green Channel စနစ်နဲ့နိုင်ငံကူးလက်မှတ်လုပ်ပေးတာမှာကုမ္ပဏီတွေကိုမလျော်ဩစာသုံးပြီးခွင့်ပြုပေးတာ၊ဒဇိုးလက်ဆောင်လက်ခံရယူတာနဲ့ပြည်ထောင်ဝန်ကြီးဌာနရဲ့ဝန်ထမ်းသက်သာချောင်းကြီးရမုံဝေဆိုင်ရာဗဏ္ဍာရေးလှုပ်ထုံးလုံနည်းနဲ့ညီညွတ်မှုမရှိတဲ့ဆောင်ရွက်မှုတွေအပေါ်ကျမကကွဲဖို့ပြက်ကွက်တာတွေကြောင့်သက်ဆိုင်ရာပုံမှားတွေနဲ့ဆွဲချက်တွေအရေးယူခဲ့တာလို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူ့ရဲ့အမှုမှာပါဝင်ပတ်သက်ခဲ့သူတွေကိုနေဘက်တရားရုံးနဲ့ရဲတပ်ဖွဲ့ဝင်တွေကိုရဲစည်းကမ်းနဲ့ဆက်လက်အရေးယူဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒုတိယဗိုလ်ချုပ်ကြီးစွတ်ထွတ်ဟာအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့အားထားရသူတွေမှာပါတယ်ဆိုပြီးလစ်လာသူတွေကသုံးသက်လေးရှိပြီးအလားတူစစ်ကောင်စီရဲ့လူယုံတူဖြစ်တယ်လို့သတ်မှတ်ခံရတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းမိုးမြင့်ထွန်းကိုလည်းအော်တိုဘာလာဆန်းပိုင်းကအာဂရိမှုနဲ့ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုစစ်ကောင်စီအတွင်းစတိုက်အေးအေးယူအပြစ်ပေးတာတွေလှုပ်လာနေလို့စစ်ကောင်ဆောင်တွေကြားအကွဲကွဲပြားပြားဖြစ်လာနေတယ်ဆိုပြီးမြမအေးလေးလာသူတွေကပြောဆိုသုံးသက်တာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံစူဖန်ဘူရီ KI အယုဒ္ဓယ KI တက် KI ချုံဖွန် KI ပထုံထာနီ KI စတဲ့ KI 5ခုမှာအခုတစ်ပတ်ထဲမှာတဲ့အထောက်ထားမဲ့မြန်မာရွှေပြောင်းအလုသားတရားကျော်ဖမ်းဆီးခံရတယ်လို့အလုသမားရေးကူညီပေးနေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးချိုးက VOA ကိုပြောပါတယ
်။နိုမာလာ3ရက်ကနေရှိရပြီး6ရက်ကျမှာရဲမွေရေးဆက်ဆက်တော်တဲ့မြန်မာ117ရောက်တိုင်းနိုင်ငံရဲ့ခရိုင်5ခုမှာဒီဆက်ဆက်ရသူဦးခွဲပြီးဖမ်းဆီးလိုက်။2023ဇန်နဝါရီလနေ့အော်တိုဘာလာရှိဆရာမွေနေဆက်ဆက်တော်တဲ့မြန်မာ12,000လောက်တိုင်းနိုင်ငံကိုဆရာမွေဝင်ရောက်ခဲ့တယ်။အဲသူတို့ကလူကုန်ကူးမှုနဲ့ဆရာမွေနေဆက်ဆက်တော်မှုဆိုတဲ့အခိုင်အမာတစ်ခုနဲ့ဆက်လက်ရုံးတည်စစ်ဆေးရေးသွား
မြန်မာနိုင်ငံအတွက်မှာစီးပွားရေးနိုင်ငံရေးစီးရေးမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံတွေကိုရောက်ရှိလာတဲ့မြန်မာတွေဟာတရားဝင်အလုပ်လုပ်ခွင့်နေထိုင်ခွင့်ရှိသူရောအထောက်ထားမဲ့သူတွေပေါင်းမယ်ဆိုရင်အရေးတွေအဖြစ်6တန်းလောက်ရှိနေပြီလို့လည်းလုံခြုံရေးဆောင်ရွက်သူတွေကပြောပါတယ်ဒီထဲမှာအများစုကတရားဝင်အထောက်ထားမရှိသူတွေဖြစ်တယ်လို့ဆိုပါတယ်
မြန်မာပြည်ရဲ့စနေနေ့မနက်ခင် VOA ရဲ့ထေတန်းရောက်သတင်းတွေကိုကုညင်းညာရေးပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေတင်ဆက်သွားမယ်အထက်အခုအရင်ဆုံးတော့ဂါဇာဒေသအရေးပေါ်အကူအညီပေးနိုင်ရဲ့အခြေအနေကိုကြည့်အောင်ပါဂါဇာမြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးဖို့အတွက်အစ္စရေးအနေနဲ့နေ့စဉ်၄နာရီကြာအပြည့်ရထားပေးမယ်ဆိုတာကိုအင်ဗျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ခါဘီကအတည်ပြုပြောဆိုပါတယ်ပါလက်စတိုင်းမှာအသေးပြောက်အရေးအတွက်တိုးလာတာကြောင့်ဒီမိုကရက်တစ်လွှတ်တော်အမတ်တချို့အပါအဝင်ဒေါသထွက်သူတွေများလာချိန်မှာဒီလိုကြေညာချက်ထွက်လာတာပါ VOA တန်တမန်ရေးရာသတင်းနောက်စင်ဒီစိတ်ပေးပို့တဲ့သတင်းကိုတော့ကိုငိမ့်ညံ့ကတင်ပြမှာဖြစ်ပါတယ်ဗျာ
အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေနဲ့စစ်ပွဲတွေကနေပါလက်စတိုင်းတွေထောင်ထဲချီထွက်ပြေးနေရတဲ့အချိန်အမေရိကန်သမ္မတကိုပါလက်စတိုင်းနဲ့ဟားမတ်စ်အကြားအပြည့်အခက်ရစဲရေးဖြစ်နိုင်မလားလို့မေးကြည့်တဲ့အခါမှာတော့မရှိဘူးလို့ပြောပါတယ်။အမေရိကန်ရဲ့တောင်းဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကနားမထောင်တဲ့အပေါ်စိတ်မပြတ်ဘူးလားလို့မေးတဲ့အခါမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်က
ကျွန်တော်ထင်တာထက်နည်းနည်းပိုအချိန်ယူတာပါ
ဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်အစ္စရေး1400တေဆုံးခဲ့ရပြီးတဲ့နောက်ဖြစ်ပွားနေရတဲ့စစ်ပွဲကြောင့်ပါလက်စတိုင်းသတောင်းကျော်တေဆုံးခဲ့ရပြီလို့ဟားမတ်စ်ကျမ်းမာရေးဝန်ကြီးဌာနကပြောပါရယ်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အတွက်နေ့စဉ်၄နာရီအပြည့်ရမယ့်ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်အစီအစဉ်ကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနဒုပြောခွင့်ရဗန်တန်ပတဲကအခုလိုပြောပါရယ်
There will be two humanitarian corps
ဂါဇာမြောက်ပိုင်းကလူတွေပြေးဖို့အတွက်လူသားချင်းစာနာမှုလမ်းကြောင်းနှစ်ခုဖွင့်ထားပါမယ်ပထမလမ်းကြောင်းကတနေ့ကို 4-5 နာရီလောက်နေ့စဉ်ပြီးခဲ့တဲ့ရက်ပိုင်းကဖွင့်ပေးခဲ့ပြီးလူထောင်ပေါင်းများစွာပို့ပြီးဘေးကင်းလုံခြုံရာကိုရွှေ့နိုင်ခဲ့ပါတယ်ဒုတိယလမ်းကြောင်းကကမ်းခြေနားကလမ်းဖြစ်ပြီးလူထောင်ပေါင်းများစွာကိုဘေးကင်းလုံခြုံရာဗဟိုတောင်ပိုင်းကိုရွှေ့ပြောင်းခွင့်ရစေမှာပါ
ပြီးခဲ့တဲ့အပတ်ကအစ္စရေးအစိုးရကိုစန့်ကျင်သူတွေကအမေရိကန်လွှတ်တော်ကြားနာပွဲတစ်ခုမှာလာရောက်ဆန္ဒပြခဲ့ပါတယ်။ဒီကြားနာပွဲမှာဒီမိုကရက်ကော Republican အမတ်အများစုကအစ္စရေးကိုခိုင်ခိုင်မာမာထောက်ခံကြောင်းပြသခဲ့တာပါ။ဒါပေမဲ့လည်းတချို့ဒီမိုကရက်လွှတ်တော်အမတ်တွေကဂါဇာမှာအရက်သားအများအများတည်နေတဲ့ကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ကြပါတယ်။ဂါဇာကိုဘုံ2000ကျော်ကျဲပြီးဒဇာကန်5ယောက်ပဲပြန်လွှတ်တဲ့အပေါ်ဒီမိုကရက်လွှတ်တော်အမတ် Joaquin Castro က
It seems to me that Prime Minister Netanyahu
တစ္စကန်နေပြန်လွတ်ဖို့ထက်အားလုံးကိုစုပြီးအပြစ်ပေးဖို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကဦးစားပေးနေပုံပေါ်ပါတယ်။ကျွန်တော်ကအဲ့ဒီကိစ္စကိုအရန်စိုးရိမ်ပါတယ်
။အစ္စရေးကိုစီရေးရအမေရိကန်ကငွေကြေးထောက်ပံ့ဖို့ကိစ္စနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌသစ်မိုက်ဂျွန်ဆန်ကလည်းနိုင်ငံရေးကစားနေတယ်လို့နောက်ထပ်ဒီမိုကရက်အမတ်တဦးကစိုးရိမ်ပါတယ်။
Speaker Johnson brought an Israel only supplemental to the
ဖရော့ဥက္ကဋ္ဌဂျွန်ဆန်ကအစ္စရေးကိုထောက်ပံ့မဲ့ဥပဒေကိုမဲခွဲဖို့လုပ်ခဲ့ပါတယ်။ဒီဥပဒေမျိုးအရင်တုန်းကမလုပ်ဘူးပါဘူး။ဒီလိုမူဝါဒညီမှန်းချက်အပေါ်အခြေခံပြီးအစ္စရေးကိုကူညီဖို့လှုပ်ထားတာပါ။အမေရိကန်လွှတ်တော်ကအတည်ပြုဖို့အလားအလာမရှိပါဘူး
။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီ Republican ဥက္ကဋ္ဌမိုက်ကယ်မက်ကောကလည်းသဘောတူကြောင်းအခုလိုပြောပါတယ်
။ Let me just say I too agree we need to move
ကျွန်တော်လည်းသဘောတူတယ်လို့ပြောပြရစီကျွန်တော်တို့အမျိုးသားလူကြုံရေးအတွက်အကူအညီပေးမယ့်အစီအစဉ်တွေကိုအမြန်လုပ်ရပါမယ်။ယူကရိန်းနဲ့ဥရောပကိုချင်းချောက်နေတဲ့ရုရှားရဲ့ချင်းချောက်မှု၊ထိုင်ဝမ်နဲ့ပစိဖိတ်အပေါ်တရုတ်ရဲ့ချင်းချောက်မှုနဲ့အီရန်ကအယာတိုလာကအစ္စရေးကိုသူ့ရဲ့လက်ဝဲခံတွေကနေချင်းချောက်နေတဲ့ကိစ္စတွေပါ
။ Republican အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်ကပြီးခဲ့တဲ့အပတ်ကအတည်ပြုလိုက်တဲ့ Israel ၄ချောင်းနဲ့ဒုံးကျည်ကာကွယ်ရေးအတွက်American dollar 14.3 billion ထောက်ပံ့ဖို့ဥပဒေမူကြမ်းကို Democratic အများစုကြီးစိုးထားတဲ့အထက်လွှတ်တော်ကမဲခွဲမှာမဟုတ်ပါဘူး။ Democratic ကန့်ကွက်ရတဲ့အကြောင်းရင်းကတော့ပြည်တွင်းအခွင့်အရေးဦးစီးဌာနကိုပေးမဲ့ budget ကိုဖျက်တောက်ပြီးအခုလိုအကူအညီပေးဖို့ Republican တွေကလှုံ့ဆော်တာကြောင့်ဖြစ်ပါရယ်ခင်ဗျာ
။ကိုငင်းညမ်းဖြစ်ပါရယ်ခင်ဗျာ။ ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲနဲ့နေမြေသိမ်းမှုအကြောင်းကိုမတင်ပြခင်မှာအခုတခါပြောပြချင်တာကတော့ဒီ American Pacific ဆက်ဆံရေးအခြေအနေပါ American သမ္မတဂျိုးဘိုက်ဒန်နဲ့ Indonesia သမ္မတဂျိုကိုဝီဒိုဒိုတို့လာမယ့်တနင်္လာနေ့သမ္မတအင်ဘူရိုမှာတွေ့ဆုံပြီး Indo-Pacific ဒေသရဲ့အဓိကမဟာမိတ် Indonesia နဲ့ American ကြားမှာဒီတန်တမန်ရေးတိုးမြှင့်မှုတွေကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်ဒီချိန်ထဲမှာပဲဂါဇာကနေစစ်ပွဲတွေနဲ့ပတ်သက်လို့အစ္စရေးကိုအဓိကထောက်ခံအားပေးနေတဲ့အမေရိကန်နဲ့ကမ္ဘာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကြားကွဲလွဲမှုတချို့လည်းရှိနေတာပါ။အင်ဘူရိုဆန်ယာ VOA ရုံးရံအကြီးကဲ FSC ဝီတာကူဆွာရာပေးပို့တဲ့သတင်းကိုတော့မက်ခင်ဖြူထွေးကတင်ပြထားပါတယ်ဗျာ။
အော်ဒီဘာခုနှစ်ဟာမစ်တိုက်ခိုက်မှုနောက်ပိုင်းအစ္စရေးဘက်ကလက်တုံပြန်တိုက်ခိုက်မှုတွေနဲ့ဂါဇာမှာတိုက်ပွဲတွေပြင်းထန်လာခြင်းကစလို့အင်ဒိုနီးရှားကမြို့ကြီးတွေမှာပါလက်စတိုင်းထောက်ခံတဲ့စူရေးဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးခန်းစားချက်တွေကလည်းပြင်းထန်နေတာပါ
Apa yang dilakukan oleh Hamas dan rakyat Palestina melawan penjajah itu adalah cara
Hamas နဲ့ Palestine တွေကသူတို့မျိုးကိုကျူးကျော်တဲ့ Israel တွေကိုတိုက်ခိုက်တယ်ဆိုတာကသူတို့လူမျိုးရေးအောင်မြင်ဖို့အတွက်တိုက်ပွဲဝင်တဲ့နည်းလမ်းတစ်ခုပါဒါဘာမှမမှားပါဘူးတချင်ကအင်ဒိုနီးရှားတရဲကောင်းတွေလည်းသူတို့လွတ်လပ်ရေးအတွက်အခုလိုပဲတိုက်ခဲ့ကြတာပါလို့ Palestine ဘက်ကထောက်ခံဆန္ဒပြသူအင်ဒိုနီးရှားမျိုးသမီးတူပြောသွားတာပါလာမယ့်တနင်္လာနေ့အင်ဘူရိုမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမယ့်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ခေါင်းထဲမှာလည်းဒီလိုခန်းစားချက်အတွေ့မျိုးရှိနေနိုင်တယ်လို့အင်ဒိုနီးရှားနိုင်ငံကက်ဂျမာရာတက္ကသိုလ်ကအရှိလေပိုင်းဒေသဆိုင်ရာဘာသာရေးပို့ချပေးနေတဲ့ကတိကစီတီမူတီယာစီတီယာဝတီကပြောပါတယ
် Belum ada presiden yang berani gitu untuk tidak membela Arab Palestina karena itu
အင်ဒိုနီးရှားသမ္မတမှာပါလက်စတိုင်းဘက်ကမကာကွယ်ပဲမနေရခဲ့ပါဘူးကျမတို့နိုင်ငံကိုတီထောင်ခဲ့တဲ့နိုင်ငံဖခင်ကြီးတွေကအဖိနှိတ်ခံတွေဘက်ကခုခံကာကွယ်ဖို့ဗမလိုက်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒတွေဖြစ်ဖို့အုံမြင့်ချပေးခဲ့တာပါလို့ကတိကစီတီမူဒီယာစီတီယာဝတီပြောသွားတာပါဂါဇာမှာအဖြစ်ခက်ရစရေးကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့အင်ဒိုနီးရှားအကြားသဘောထားအကြီးအကျယ်ကွဲလွဲနေကြပေမဲ့လို့နိုင်ငံဆက်ဆံရေးပုံမကောင်းမှုဖို့ကတော့နှစ်ဖက်စလုံးကလိုလားပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာသမ္မတဘိုင်ဒန်တက်ရောက်နိုင်ခဲ့ခြင်းမရှိဘဲဒုသမ္မတကမလာဟဲရစ်ပဲတက်ရောက်ခဲ့ပြီးတဲ့နောက်အခုလိုသမ္မတအင်ဘူရိုမှာသမ္မတနှစ်ဦးတနင်္လာနေ့မှာတွေ့ဆုံဖို့အတွက်စီစဉ်နေကြတာပါ။သူတို့နှစ်ဦးနောက်ဆုံးထွေးခဲ့တာကတော့ဒီနှစ်ထဲအိန္ဒိယနိုင်ငံမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာပါ။အင်ဒိုနီးရှားအနေနဲ့တရုတ်နဲ့မဟာဗျူဟာမိတ်ဖက်ဆက်ဆံရေးတည်ဆောက်ထားပြီးဖြစ်တယ်လို့အမေရိကန်နဲ့လည်းအလားတူနှစ်နိုင်ငံကြားမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတွန်းမြင်တည်ဆောက်ဖို့သမ္မတနှစ်ဦးစလုံးကမျှော်လင့်ထားတာလည်းဖြစ်ပါတယ်။အင်ဘူရိုပြောခွင့်ရခရင်းဂျွန်မြဲကအခုလိုပြောပါတယ်
The leaders will explore opportunities to enhance cooperation on the clean energy transition, advance economic prosperity, bolster regional peace and stability.
တန်ရှင်းဆိုင်ရင်ပြောင်းလဲသုံးနိုင်ရင်စီးပွားရေးတာယာဝါပြောရေးဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးနှစ်နိုင်ငံပြည်သူအချင်းချင်းဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့အခွင့်အလမ်းတွေကိုခေါင်းဆောင်နှစ်ယောက်ရှာဖွေသွားကြမှာပါ။ဒါပြင်အာဆီယံရဲ့ဗဟိုချုပ်ကိုင်မှုပို့ပြီးတော့အားကောင်းလာရင်နိုင်ငံတကာဥပဒေတွေကိုလေးစားလိုက်တာပေါ့နဲ့လွတ်လပ်ပွင့်လင်းမြင်သာတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာရေးကိစ္စတွေမှာလေပို့ပြီးတော့ပူးပေါင်းဆောင်ရွက်အောင်ကြိုးပမ်းသွားမှာပါ
။အင်ဒိုနီးရှားဘက်ကအဓိကလိုလားချက်တစ်ခုကတော့အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုလျှော့ချရေး2022အဥပဒေအောက်မှာလျှစ်ဗဟိကားတွေမှာတုံးတဲ့အင်ဒိုနီးရှားချင်းညီတင်ပို့မှုအပေါ်အခွန်လျှော့ပေါ်ပေးတာမျိုးအရေးကြီးတဲ့တွင်းထွက်ပစ္စည်းထုတ်ကုန်တွေအပေါ်အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီမှုတရက်ရရှိလိုတာဖြစ်ပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာကျင်းနီတပ်ထုအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးဒီလိုတပ်ထုတွေတန့်စင်ရမှာတော့တရုတ်ကအဓိကငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်
။ The US is eager to invest in this area especially because I think
American ကဒီလုပ်ငန်းမှာပြုံးတဲ့အပြိုင်ရင်းနှီးမြှုပ်နှံမှုစိတ်အားထက်သန်နေတယ်လို့ကျွန်တော်ထင်ပါတယ်။အင်ဒိုနီးရှားကျင်းနီထုတ်လုပ်မှုလုပ်ငန်းကိုတရုတ်ကပဲလုံးဝလဝဲကြီးအုပ်ထားတာမျိုးမဖြစ်အောင်ပါ။ဒါကအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတစ်ခုဖြစ်ပါတယ်။
အမေရိကန်လွှတ်တော်မှတချို့ကတော့ဒီလိုလုပ်မှာကိုကန့်ကွက်ကြပါတယ်။ဒီလုပ်ငန်းထဲမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံချပြီးဖြစ်တာကြောင့်ရော။နောက်အင်ဒိုနီးရှားရဲ့ကျင်းနီထုတ်လုပ်ရေးလုပ်ငန်းတွေမှာအလုသမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာတွေကြောင့်ကန့်ကွက်နေကြတာလည်းဖြစ်ပါရဲ့ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ချီရတဲ့မိတ်ဆွေများကိုမြင်နေကြားနေရတာကတော့ VOA American တိုင်းရဲ့စနေနေ့မနေ့ကအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့ရှမ်းမြောက်ပိုင်းအခြေအနေဘယ်လိုရှိသလဲကြည့်အောင်ပါ။တရုတ်မြန်မာနယ်စပ်ဒေသမှာစီးရဲရအရေးပါတဲ့ကွမ်လုံမြို့ကို MND ကုကန့်တပ်ဖွဲ့တွေကသိမ်းပိုက်ထားပြီးအလုံးစုံထိန်းချုပ်နိုင်ဖို့ဆက်လက်စူးစမ်းနေတယ်လို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။လောလောဆယ်မှာတော့မြို့ကိုထိန်းချုပ်ထားနိုင်ပေမဲ့မျိုးအနီးနားမှာအခြေဆိုင်တဲ့ဒီစစ်ကောင်စီတပ်တွေနဲ့ဆက်လက်တိုက်ပွဲပြင်းထန်နေတာပါရှမ်းမြောက်ဒေသရဲ့နောက်ဆုံးရတိုက်ပွဲသတင်းပေးပို့ထားတာကိုကုခင်မောင်စုံမင်းကပြောပြမှာဖြစ်ပါတယ
်တစ်တုံညာနှစ်ကွန်စစ်စင်ရေး15ရက်မြောက်နေ့မှာကွန်လုံမျိုးကိုသိမ်းပိုက်ထားပြီးအလုံးစုံထိန်းချုပ်နိုင်ဖို့ဆက်လက်စူးစမ်းနေတယ်လို့ MNDAA ကိုကန်တက်ကသတင်းထုတ်ပြန်လိုက်ပါတယ်MNDA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလီချဝင်းကကွန်လုံမြို့ကိုသိမ်းယူလိုက်ကြောင်းနဲ့အနီးပတ်ဝန်းကျင်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေသေးပဲလို့ VOA ကိုပြောပါတယ
်ကွန်လုံဘက်တော့အခုလိုလိုဆယ်တိုက်ပွဲတော့ဆက်လက်ဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့မြို့ကိုထိန်းထားနိုင်ပေမဲ့လည်းအဲဘေးမှာရှိဘေးတဝိုက်မှာရှိတဲ့စစ်ကောင်စီနဲ့တိုက်ပွဲဆက်လက်ပေါ်ဆောင်နေပါပြီဗ
ျစစ်ကောင်စီကဒီလနိုဝင်ဘာ17ရက်မနေ့ဖန်မှာတရုတ်နိုင်ငံအကူအညီနဲ့တိစောက်ထားတဲ့ကွန်လုံတရာတစ်ကိုဖွင့်လှစ်ဖို့ပြင်ဆင်နေချိန်မှာပဲညီနောင်မာမိတ်တပ်တွေကသိမ်းယူလိုက်တာဖြစ်ပါတယ်ကွန်လုံမြို့ဟာ1982ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီဘာကဘာနဲ့ရဲ40တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလည်းဖြစ်ပြီးကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အနီးမှာတည်ရှိသလိုချင်းရွှေဟော်တရုတ်နယ်စပ်ကုန်သွယ်ရေးလမ်းပေါ်ကစီးရေးအရာအရေးပါတဲ့မြို့ဖြစ်ပါတယ်ဒီကနေ့မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်အပါအဝင်ပါစင်ကျော်ကုန်းကိုညီနောင်မဟာမိတ်အဖွဲ့တွေကဒီကနေ့မနေ့ပိုင်းမှာတင်းယူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်အခုလိုပါစင်ကျော်ကုန်းတင်းယူတာနဲ့ပတ်သက်လို့တော့ MNDA ပြောခွင့်ရကအတိမပြုနိုင်သေးကြောင်းအခုလိုပြောပါတယ
်ဒီအခြေအနေကိုကျွန်တော်အတိမပြုပေးနိုင်သေးဘူးဗျာနော
်လောက်ကင်မြို့မှာရောက်ရှိနေသူတွေကိုဆက်သွယ်မေးမြန်းရမှာတော့ပါစင်ကျော်ကုန်းဘက်မှာလက်နေကြီးပြက်ကတ်တံတွေဇက်တိုက်ချနေရတယ်လို့လေရင်တွေလာတာကိုလည်းတွေ့မြင်ရကြောင်းပြောပါတယ်ဒီလ9ရက်နေ့ည10နာရီထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်တပ်တွေကကွန်လုံမြို့ကိုအလုံးစုံသိမ်းပိုက်ရရှိရေးအတွက်အဓိကထားဆောင်ရွက်နေပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေကြောင်းနဲ့ကိုကန့်ဒေသမှာတပ်စခန်းအချို့ဆက်လက်သိမ်းယူနေကြောင်းသတင်းထုတ်ပြန်ထားပါတယ်ကိုရည်နေမနေ့ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ TNLA ပူးပေါင်းတပ်ဖွဲ့တွေအကြားနောင်ချိုမြို့နယ်အုံမခါကျေးရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီကနေ့မှာတော့ဒေသတွင်းတိုက်ပွဲသတင်းတွေထပ်မံရရှိတာမရှိကြောင်း TNLA ပြန်ကြားရေးဌာနကပြောပါတယ် TNLA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်လို့တော့မရရှိသေးပါဘူးကိုကန့် MNDA တအန်း TNLAရခိုင်အေအေတို့ပါဝင်ကြတဲ့ညီနောင်မာမိတ်တပ်ဖွဲ့ဟာတစ်တုံညာနှစ်ခွန်စစ်စင်ရေးကိုအော်တိုဘာလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့ရမှာရဲတပ်တပ်နှစ်ပတ်အကြာမှာတော့စစ်ကောင်စီတပ်စခန်းရဲစခန်းပြည်သူစစ်ကံစာရာတွေတရားကျော်ကိုသိမ်းယူခဲ့ကြောင်းနဲ့ချင်းရွှေဟော်ဖောင်းဆိုင်သိမ်းတည်နဲ့ကျူကုတ်ပန်ဆိုင်စတဲ့မြို့တွေကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ပေါင်းပြီးစစ်ကောင်စီတပ်စခန်းတွေနဲ့နယ်မြေတွေကိုတိုးချဲ့သိမ်းယူနေတာအခုနောက်ဆုံးကွမ်လုံမြို့ကိုသိမ်းထားနိုင်ပြီလို့ MND ကိုကန့်တပ်ဖွဲ့ကကြေညာချက်ထွက်လာပြီးမှပဲစစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါရီဟာကောလာဟာလာသတင်းတူသတင်းမှားတွေသာဖြစ်တယ်ဆိုပြီးဗိုင်ဘာလူမှုကွန်ရက်ကနေတဆင့်တောက်ကြနေမှာပြောဆိုခဲ့ပါလေ
ဒီနေရာမှာကျွန်တော်ပြောချင်တာကတော့ပြန့်နှံ့နေတဲ့ကောလာဟာလာရန်သူရဲ့ဝါဒဖြန့်ချီချက်ပေါ့။ဒါနဲ့ပတ်သက်ပြီးတော့ဒါနယ်မြေတစ်ခုလုံးကိုပဲသိမ်းနိုင်တဲ့ပုံစံအကုန်လုံးမှာရုပ်သေတဲ့ဖြစ်နေတဲ့ပုံစံမျိုးတွေဒါလုံးလာရှိပါတယ်။ဒီကောလာဟာရီဝါဒဖြန့်ချင်းချောက်မှုတွေကိုပြည်သူလူထုအနေနဲ့ကျွန်တော်သတိရှိဖို့လိုတယ်လို့ပဲကျွန်တော်ပြောကြားလိုချင်ပါတယ်။ဒီရှင်းမြောက်တိုင်းစစ်ဆန္ဒဆောင်နေမြေချင်းရွှေကတော့ဒါမုံကိုရိုးလိုနေရာမျိုးပေါ့။အပြင်ခြားရဲရနေရာလေးပေါ့။ဒီနေရာလေးတွေမြန်မာပြည်ရဲ့ကိုကန့်ဒေသမြန်မာပြည်တော်မဟုတ်ကိုကန့်ဒေသရဲ့အစိပ်ပိုင်းတစ်ခုလောက်ပဲရှိပါလေအစိပ်ပိုင်းတစ်ခုလောက်ပဲရှိသေးတယ်ဒီမှာလဲကျွန်တော်တို့အနေနဲ့လုံခြုံမှုပြန်လည်ရရှိဒါအများဆောင်ရွက်လည်ရရှိတယ်
ရင်းနှီးမဟာမိတ်တပ်ဖွဲ့တွေကတင်းယူထားတယ်လို့ပြောထားတဲ့ဒီတင်းနီမျိုးကိုလည်းစစ်ကောင်စီတပ်တွေကပြန်လည်စိုးမိုးထားနိုင်ပြီဖြစ်ပြီးစစ်ကောင်စီဘက်ကလက်လွတ်လိုက်ရတဲ့မုံကိုနဲ့ချင်းရွှေဟော်မှာလူညုံရေးတွေပြန်လည်တည်ဆောက်နိုင်ဖို့ကြိုးစားနေစေပဲဖြစ်တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်။အခုတခါတော့ဒီမြန်မာပြည်တွင်းကအလို့သမားတွေလောက်ခလာစားနဲ့ပတ်သက်တော့ဘယ်လိုမျိုးသဘောထားရှိသလဲကြည့်အောင်ပါ။လူသမားအခြေခံလောကလာစာတနေ့ကို9800ကျပ်အဖြစ်တိုးပြင့်သတ်မှတ်ပေးလိုက်ပေမဲ့အချိန်ပိုကြီးကိုတော့အရင်သတ်မှတ်ထားတဲ့နှုံးသားအောက်ကိုပြန်လျှော့ချလိုက်တယ်လို့စက်ရုံလူသားတွေကပြောပါတယ်။ကွန်စင်းနိုးနေတက်နေချိန်မှာအခုလိုထပ်ပြီးတော့လျှော့ချလိုက်တာကလာစာနဲ့အခြေခံလူသားတွေအတွက်အဆင်မပြေဘူးလို့လည်းပြောကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
လောက်သမားတွေအတွက်အခြေခံလောက်ခလာစာတနေ့သာ4800ကျပ်တက်မှတ်ထားတာကနေအခုနိုဝင်ဘာလကစပြီး9800ကျပ်အဖြစ်အလုသမားရေးဝင်ကြီးဌာနကပြောင်းလဲတက်မှတ်လိုက်တာပါအလုရှင်တွေဘက်ကအခုလကစပြီး9800ကျပ်ပြောင်းလဲပေးတာရှိပေမဲ့အချိန်ပိုကြီးကိုတော့ပြန်ပြီးလျှော့ချလိုက်တယ်လို့အလုသမားတွေကပြောပါတယ်ကုန်စည်နှုန်းတိုးလာနေချိန်မှာအခြေခံလောက်ခလာစာအနည်းငယ်သာရတဲ့အလုသမားတွေအတွက်ပိုပြီးအခက်တွေ့စေတယ်လို့စိတ်ယုံလို့သားသူကပြောပါတယ်
တို့တောင်မတိုးခင်တော့ဆိုရင်အကုန်ဝိုင်းတောင်းဆိုလို့ချင်းမှာ9600ရတယ်ပေါ့ဦးတကြီးက1400ရတယ်အခုတို့တွေကဆိုရနေပြီးတော့1000တိုးပေးရဆိုပြီးတော့တက်မှတ်လိုက်တဲ့ချိန်မှာတော့သူက9800ပေးတယ်ဒါပေမဲ့ဦးတကြီးကတော့1200တက်ဖြစ်သွားတယ်အတူတူနဲ့အမူမူပဲအဲ့လိုပဲဖြစ်သွားတာပေါ့ဟုတ်တို့တွေကဘာလို့တိုးပေးမှလည်းမသိဘူးမှန်တယ်ဆိုရင်တော့ဦးမဒေးကြီးဆိုတနေ့ဘယ်လောက်တိုးပေးရမလဲဘယ်လောက်ပေါ့တက်မှတ်ပေးရမလဲပြီးဦးတကြီးဆိုရင်လည်းဘယ်လောက်ရမှန်ကြီးဆိုရင်ဘယ်လောက်ဆိုပြီးအဲ့လိုမျိုးတို့ကဆင်းနေတက်မှတ်ပေးရမှာပေါ့အခုကတို့တွေကဘယ်လိုလဲဆိုတော့ဦးတကြီးလည်းမဟုတ်ဘူးဒါဒေးကြီးလည်းမဟုတ်ဘူးရန်ရိုးရိုးနဲ့ရိုးရိုးဟိုအပေါ်ကျေးဇူးပြီးတော့တစ်ထောင်တိုးပေးတာဆိုတော့ဘိုးဆိုတော့တော်တော်သူတို့လောက်ချင်နေတယ်ဆိုတော့လဝါရိုက်ပြီးတော့တော်တော်သူတို့လောက်ခါနေအောင်ဖြစ်နေပေါ့ဒီတိကျတော့ကျွန်တော်တို့ဖြစ်နေတယ်ပေါ့ဒီတိတိုးရင်တိုးတော့ဦးရီကြီးကလိုက်ပြီးတော့ကျွန်တော်အနေနဲ့တိုးစီချင်းဒါမှလည်းကျွန်တော်တို့ဒီလူသမားတွေအဆင်ပြေမှာဒါကြောင့်လဲဆိုတော့ကုန်လေးနှောင်းကလည်းဟိုကြွားသွားဆိုတာမရှိဘူးတက်လာတာပဲဆိုတော့ပြီးမလား
တနေ့သာအလုတ်ချိန်၈နာရီအတွက်အနည်းဆုံးအခကြေးငွေ4800ကျပ်ကို2018ခုနှစ်တုန်းကအတည်ပြုခဲ့တာဖြစ်ပြီးတော့ပြောင်းလဲနေတဲ့ကုန်စည်နှုန်းတွေကြောင့်အလုတ်သမားတွေဝိုင်းပြီးတောင်းဆိုချိန်မှာ9600ကျပ်အဖြစ်ပြီးခဲ့တဲ့လပိုင်းမှာစက်ရုံတချို့ကပြောင်းလဲပေးခဲ့ပါတယ်အဲ့ဒီအချိန်မှာအချိန်ပိုအကြီးက1400ကျပ်ဖြစ်ခဲ့တာပါအခုလကစပြီး9800တက်မှတ်လိုက်ချိန်မှာတော့အချိန်ပိုကြီးကို1200ကျပ်ပြန်လျှော့လိုက်တယ်လို့အလုတ်သမားတွေကပြောပါတယ်စေယုံလုံငန်းခွင်ထဲမှာအလုသမားတွေအခြေခံအခွင့်အရေးချိုးဖောက်ခံရမှုတွေဟာအရင်ကတည်းကရှိခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့ပိုဆိုးလာတယ်လို့စေယုံလှုပ်သားတွေနဲ့အလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ်အလုရှင်ခီးသွားနေခြင်းဖြစ်လို့အခုလကစပြီးတတ်မှတ်လိုက်တဲ့တနေ့သာအခချင်းတွေကိုတိုးပြီးမရသေးသူတွေလည်းရှိပါတယ်ဒါ့အပြင်အချိန်ပိုဆင်းရတဲ့လောက်ခလာစာကိုလည်းလျှော့ချပေးတာမျိုးရှိတယ်လို့တရုတ်အထည်ချုပ်စေယုံမှာလောက်ကင်နေသူတွေကပြောပါတယ်
ကျွန်တော်အဲ့လိုမျိုး9800ပေးရဆိုရင်ဦးရီကြီးကတိုးသွားမှာမဟုတ်ဘူးလားကျွန်တော်အဲ့လိုရှော့လိုက်တယ်ဆိုတော့လေကညီမတို့ကတော့ပြောကျင်တယ်ဒါပေမဲ့တို့ကအခုလောလောဆယ်မှာအော်ဒါမရှိဘူးဆိုပြီးတော့မလုပ်ပိတ်ထားရရရှိရတချို့တော့ကိုဒေးကြီး3000ပေးပြီးတော့ပိတ်ထားရရှိရမှာတို့တဘောနဲ့တို့ပိတ်ထားပြီးတော့အဲ့လိုပိတ်ရိုက်ဖွင့်လိုက် OD တွေကိုမျိုးမျိုးရှော့လိုက်ပေါ့အဲ့လိုမျိုးအလုံးသမားဘက်ကရွယ်ရှော့နေအော်ဒါမရှိတာအလုံးရှင်ရဲ့လိုအပ်ချက်လေအဲ့တော့လူမာဘာလာကြီးပဲသူကအဲ့လိုမျိုးမျိုးတွေလုပ်နေဘယ်ဌာနအောင်မှလည်းအကြောင်းမကြားပဲနဲ့အဲ့လိုမျိုးဆိုတော့ညီမတို့အနေနဲ့အဆင်မပြေဘူးလို့နေနေညာနဲ့ချိန်ပြီးတော့ဆင်းခိုင်းတာမျိုးရှိရမှာရဲ့အခုနေဘက်ကိုနားညာဘက်ကိုအပြက်ဆင်းပြီးအဲ့လို double ဆင်းခိုင်းတာမှာရဲ့ဒီကုန်တညာလုံးအဲ့လိုဆင်းခိုင်းပြီးတော့နောက်နေ့ပိတ်တဲ့ဟာကိုလည်းဒေးဒေးပေးမယ်ဆိုပြီးတော့နောက်နေ့ဆင်းလူသမားကြီးပြန်ဆင်းတဲ့အချိန်မှာဒေးဒေးလည်းမပေးတော့ဘူးအဲ့တော့ original ပဲပေးမယ်အဲ့9600ကိုပြန်နှုတ်တယ်
အခြေခံလောက်ခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တနေ့တာအလုတ်ချိန်၈နာရီထက်ကျော်လွန်ပြီးအချိန်ပိုကြီးထက်ဆောင်မပေးပဲအလုတ်ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးကြုံတွေ့လာတယ်လို့စက်ရုံလုပ်သားတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းကာလနောက်ပိုင်းမှာလုပ်သားဈေးကွက်ကျဆင်းမှုနဲ့အတူလုပ်သမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးဆုံးရှုံးလာတာပါတချို့စက်ရုံတွေပိတ်သိမ်းလိုက်ချိန်မှာအလုတ်လက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာနေ့နာကြီးမရတာမျိုးလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါဘေးကနေနလန့်ပြန်မထူနိုင်ချိန်အာဏာသိမ်းမှုထပ်ပြီးကြုံတွေ့ရလို့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်အသဲတွေကလုံသားဈေးကွက်ကိုထိခိုက်စေခဲ့တာပါအလုတ်ကင်ရရှိနှုန်းအလုတ်အရည်အသွေးနဲ့ကုန်ထုတ်စွမ်းအားကဏ္ဍစုံမှာထိခိုက်ကျဆင်းလာတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249 VUE ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံနဲ့အမေရိကန်တခွင်းနဲ့သိပ္ပံနဲ့နီးပညာကန္တာတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်။ Israel Hamas စစ်ပွဲစတင်ခဲ့တာတလပြည့်လာတဲ့အချိန်ဂါဇာမှာတည်ဆုံးသူ1000ကျော်နဲ့ဒဏ်ရာသူအိုးအိမ်ဆုံးခွာထွက်ပြေးရသူတန်းနဲ့ချီရှိနေပါတယ်။ဂါဇာကလက်ရှိပြည်ပခန့်ရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုအမျိုးသမီးနဲ့ကလေးငယ်တွေကအများဆုံးဓာတ်ရိုက်ခံစားနေရတဲ့အကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ There's a path we must choose sometime Gotta stand up and fight sometime
အမေရိကန်ဆိုရကဂျန်ခက်အဖွဲ့ဖြစ်စက်မှတ်ထားတဲ့ဟာမက်စ်အဖွဲ့ကအစ္စရေးကိုဝေရောက်တိုက်ခိုက်ခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းကစလို့အစ္စရေးဘက်ကလက်တုံ့ပြန်မှုတွေနဲ့ဂါဇာမှာတိုက်ခိုက်မှုတွေပြင်းထန်လာခဲ့တာအခုဆိုရင်တလကျော်ကြာလာခဲ့ပါပြီ။အောက်တိုဘာ9ရက်ဟာမက်စ်တိုက်ခိုက်မှုအတွင်းအစ္စရေးမှာလူ1400ဝန်းကျင်သေဆုံးခဲ့ရပြီးထိခိုက်ရသူ4000ကျော်နဲ့ပြန်ပြီးဆွဲခံရတဲ့သူရာနေချီရှိခဲ့ပါတယ်။ဟာမက်စ်ရဲ့အကြမ်းဖက်အဲ့ဒီလုပ်ရက်ကိုကမ္ဘာတဝန်းကပါရှုံချခဲ့ကြသလိုအစ္စရေးကလည်းချက်ချင်းလက်တုံ့ပြန်တိုက်ခိုက်ကြမှာဂါဇာမှာရပ်သားပြည်သူထောင်ထဲချီတည်ဆုံးခဲ့ရပါတယ်ဂါဇာမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနရဲ့အဆိုအရအစ္စရေးရဲ့ဒီမြေပြင်ကရောဝေဟင်ကပါထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်နိုဝင်ဘာလ3ရက်နေ့အထိတည်ဆုံးသူဦးရေဟာ1000ကျော်သွားပြီဖြစ်ပြီးဒီလိုတည်ဆုံးသူတွေရဲ့80ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်ဂါဇာမှာတည်ဆုံးတဲ့ကလေးငယ်4000ဝန်းကျင်ရှိနေတာပါနေ့စဉ်တေဆုံဒါမှမဟုတ်ဒဏ်ရာရတဲ့ကလေးငယ်ရေအတွက်က400ကျော်ထိရှိတယ်လို့ဂါဇာမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနကိုကိုးကားပြီးကုလသမဂ္ဂကသတိပေးပါတယ်။တချို့ကလသားအရွယ်ကလေးငယ်တွေပါဂါဇာဟာကလေးငယ်တွေအတွက်တင်းကြားကြီးတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကနိုဝင်ဘာလ6ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ Gaza is becoming a graveyard for children.Hundreds of girls and boys are reportedly being killed or injured every day. More journalists have reported
Gaza ha cleaner တွေတင်ញိုင်းတစ်ခုဖြစ်လာပါတယ်။မင်းကလေးယောက်ျားလေးကလင်းငယ်ရာနဲ့ချီပြီးတော့နေ့စဉ်တေဆုံးတာတမမဟုတ်ဒဏ်ရာရဖြစ်နေပါတယ်။ဗင်းတော်တွေလည်းတေဆုံးရသလိုပြီးခဲ့တဲ့သတင်းလေးပတ်ကျော်အတွင်းမှာတေဆုံးခဲ့တဲ့သတင်းတောက်ရေးအတွက်ကဆယ်စုနှစ်သုံးစုကျော်ကာလအတွင်းဘယ်ပြိပခမှမရှိခဲ့ဘူးတဲ့ရေးအတွက်ဖြစ်ပါတယ်။အလားတူပဲသတင်းလေးပတ်ကျော်အတွင်းမှာကုလသမဂ္ဂအကူအညီပေးရေးဝန်ထမ်းတွေတည်ဆုံးရတဲ့ရည်တွက်ဟာလဲကျွန်တော်တို့အဖွဲ့အစည်းတမိုင်းမှာအရင်ကမကြုံရဘူးတဲ့ရည်တွက်ပါပဲ
။အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဂါဇာကလူနေအိမ်တွေ၊ကျန်းမာရေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရပြီးရေလျှက်ဆင်ပြီးလောင်စာ၊အစားအစာနဲ့ဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ပါတယ်။လက်ရှိဂါဇာမှာကိုဝင်တဲ့9000လောက်ရှိနိုင်တယ်လို့လည်းခန့်မှန်းထားပြီးဒီထဲက50ရာခိုင်နှုန်းကျော်ဟာကိုဝင်ဓာတ်မဟုတ်မီးဖွားခြင်းနဲ့ဆိုင်တဲ့အခက်အခဲတွေကြုံရနိုင်ပြီးကျန်းမာရေးဆောင်ရှောက်မှုအကူအညီတွေလိုအပ်နေတယ်လို့လည်း WHO ကပြောပါရယ်တိတ်ဆုံးတရားရသူတွေတောင်းကနန်းတိရှိနေတဲ့တစ်ချိန်ထဲမှာဥယျာဉ်ဆုံးခွာထွက်ပြေးရသူဘောင်းဟာလည်းတသန်းခွဲလောက်ရှိနေတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်ဒီထဲမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေကအများစုပါအိုရင်ဆုံးကွာထွက်ပြေးနေရတဲ့အမျိုးသမီးတယောက်ပြောပြတာကိုနားထောင်ကြည့်အောင်ပါရှင
်ဖဟနရှရဒနာမနလ်ကုတ်ရ်ဂဆာ يعني ဝလ်ဝဒဟနဆာဘ်ဂျ ద్ န်ကူလ်ယောမ်ဘဇီဒ်အန်တာနီ
လေချောင်းကနေအပြင်းထန်တိုက်ခိုက်လို့ကျမတို့အိမ်ကနေထွက်ပြေးခဲ့ရပါတယ်ဒီမှာတော့အချိန်နေကတနေ့ထက်တနေ့ပိုဆိုးလာနေပါတယ်မနေ့ကပဲကျမတို့ဆွေမျိုးတွေ15ယောက်လောက်တိုက်ခိုက်ခံရပါတယ်။အခုကျမတို့အိုးအိမ်တွေမရှိတော့ဘူး။အစားအစာလည်းမရှိဘူး။ရေလည်းမရှိဘူး။ရေရဖို့ကျမသားလေးတော့တန်းစီတာ3-4နာရီစောင့်ရတယ်။မုန်းဖုတ်တဲ့နေရာတွေလည်းတိုက်ခိုက်ခံရတော့စားစရာပေါင်မုန့်တောင်မရှိပါဘူး။
စားစာနဲ့ရေမရတဲ့အခြေအနေပိုးပြီးတော့ဆိုးလာနေတာနဲ့အမျှကိုဝင်တွေနဲ့မိခင်တွေအာဟာရပြက်ပြီးခလင်းငယ်ဖွံ့ဖြိုးမှုနဲ့အသက်ရှင်တန်ခွင့်အပေါ်မှာတက်ရောက်မှုတွေပိုးပြီးတော့များလာတယ်လို့ယောဂဗျာတွေနဲ့သိဆုံးမှုတွေကလည်းတနေ့တခြားပိုးပြီးတော့များလာနေတယ်လို့ WHO ကသတိပေးပါတယ်လက်ရှိဂါဇာပြည်ပခါရဲ့နောက်ဆက်တွဲစိုးကျိုးတွေကိုအမျိုးသမီးနဲ့ကလေးငယ်တွေကအများဆုံးဓာတ်ရိုက်ထိခိုက်ခံစားကြရတယ်လို့ကုလသမဂ္ဂအမျိုးသမီးရေးရာအဖွဲ့ UN Women ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပြင် UNRWA နဲ့ UNFPA လို့ကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ဟမတ်စတွေကိုပြန်လည်တိုက်ခိုက်တဲ့နေရာမှာအစ္စရေးကအရက်သားတွေကိုပါမရှောင်တိုက်ခိုက်နေတာကြောင့်ဂါဇာမှာလူသားပြည်ဒုက္ခအကြီးအကျယ်ကြုံတွေ့နေရတယ်လို့ကုလသမဂ္ဂနဲ့ကမ္ဘာတဝန်းကလူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပေမဲ့လို့လည်းဖြစ်ခဲ့တိုက်ခိုက်မှုတွေကတော့ဆက်ပြီးတော့ပြင်းထန်နေပြီးအရက်သားတွေနေဆင်ထွက်ပြေးနေကြဆဲဖြစ်ပါတယ်ပါလက်စတိုင်းသူပါလက်စတိုင်းသားတွေကတော့သူတို့အခုလိုကြုံတွေ့နေရတဲ့အပေါ်မှာအစ္စရေးကိုအပြစ်ဖို့ကြပါတယ်
တနင်္ဂနွေတာစိတ်ကိုမရှိကြဘူး။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်တွေတက်ကြီးအမျိုးသမီးတွေတချို့ဆိုရင်ခြေထောက်ပြတ်နေတာကလေးတွေဆိုရင်လဲမောလုံးလို့အားပြတ်ပြီးတော့မြေကြီးပေါ်ထိုင်နေကြရတယ်။သူတို့အမေအိုးတွေကိုထမ်းလာတဲ့သူတွေလည်းရှိတယ်။ဘယ်ကိုပြေးပြီးတော့ဘယ်မှာခလုံရမယ်ဆိုတာလဲဘာမှကိုမသေးချပါဘူး။
ဂါဇာမြောက်ပိုင်းကနေထွက်ပြေးလာတဲ့ပါလက်စတိုင်းအမျိုးသမီးအွန်မူဟာမက်အဘူနာဒီပြောသွားတာပါ။အောက်တိုဘာလ9ရက်နောက်ပိုင်းဂါဇာမှာကြုံတွေ့ရတဲ့အခြေအနေတွေကတော့ပေါ်ပြလို့မရအောင်ဆိုးဝါးလွန်းတယ်လို့ပါလက်စတိုင်းအမျိုးသမီးတွေကပြောဆိုကြပါတယ်။ကျမတို့ကဂါဇာမှာတွေ့နေရတာကြားနေရတာတွေကဘယ်လိုပြောပြရမလဲတော့မသိပါဘူး။အိမ်တွေလည်းမရှိတော့ဘူး။အရာအားလုံးဆုံးရှုံးလိုက်ရပြီအခုသားသမီးရင်ထဲမတွေ့ရတာလဲလနဲ့ချီနေပါပြီဒီစေယုံကိုရောက်နေတာကကျမရဲ့မြေးလေးဆောင်ပါလို့စေယုံတဲ့ကုသနေတဲ့မြေးငယ်လေးနဲ့အတူဂျေရုဆလင်ကစေယုံတစ်ခုမှရောက်နေတဲ့ဆီဟာမူဆန်ပြောသွားတာပါသူ့ရဲ့မြေးလေးကတော့ဂါဇာမှာတိုက်ခိုက်မှုတွေမဖြစ်ခင်ကတည်းကဂျေရုဆလင်မှာဆေးလာကုနေတဲ့ယောဂသည်တစ်ယောက်ပါကင်ဆာနဲ့နှလုံးယောဂလိုခွဲစိတ်ကုသဖို့လိုတဲ့ဂါဇာကလူနာတွေကိုဂျေရုဆလင်နဲ့ဝက်စ်ဘန်ကစေယုံတွေမှာဆေးဝါးကုသခွင့်အောက်တိုဘာ9ရက်ဖြစ်ရမတိုင်ခင်အချိန်အစ္စရေးကခွင့်ပြုထားတာပါ။နေ့စဉ်ဒီလိုလူနာတရားဝင်ကျင်လောက်လာရကုသနေတာပါ။ဒါပေမဲ့အခုကတော့ဒီလိုလူနာတွေလည်းလာလို့မရတော့တယ်လို့ဂါဇာမှာရှိတဲ့စီယုံစေရန်အများစုလည်းထိခိုက်ပျက်စီးခဲ့ရတာကြောင့်ကျန်းမာရေးလိုအပ်ချက်စိုးရိမ်စရာအခြေအနေတွေဖြစ်လာနေတယ်လို့စီးဝန်ထမ်းတွေကသတိပေးနေကြတာဖြစ်ပါတယ်။ဒီလိုချင်းတွေချာမှာအထူးသဖြင့်ဂါဇာမြောက်ပိုင်းမှာပိတ်မိနေတဲ့ဒေသခံရဲသားတွေဘေးလွတ်ရာရွှေ့ပြောင်းနိုင်ဖို့နဲ့သူတို့ထွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အမြန်ဆုံးအဖြစ်ခက်ရက်ဆဲဖို့နိုင်ငံတကာတိုင်းဝန်ကလည်းတောင်းဆိုနေတာပါ။ကျောင်းဝင်ဆစ်ဆဲညှိနှိုင်းတာတွေရှိနေပေမဲ့လို့လက်ရှိအချိန်ထိကတော့မအောင်မြင်သေးသလိုရက်ဆဲမဲ့အလားအလာလည်းမတွေ့ရသေးပါဘူး။တိုက်ပွဲတွေပြင်းထန်နေတဲ့ဂါဇာမြောက်ပိုင်းကနေဘေးလွတ်ရာတောင်ပိုင်းကိုထွက်ပြေးသူတွေလည်းနေစဉ်ရှိနေသေးပါ။အသက်28နှစ်အရွယ်နူဝါနာချီအဘူနာဆာကကြောက်ကြောက်နဲ့သူအသက်လူပြေးခဲ့ရတာလို့ပြောပြပါရယ
် كانوا يفتشوا الشباب وزيكم ممنوع ندخل الا معنا رايا طبعا انا ما كانش معايا ولا شيء حكيت ايش بدي اسوي
ترى دي ايش ريت فوق ကလူတွေကိုလိုက်ရှာနေတာအဝိစာဒါမှမဟုတ်တခုခုနဲ့ဝေးရမ်းမပြရင်ကျမတို့ကိုဖြတ်တန်းသွားလာကိုမဖြစ်ပါဘူးကျမမှလည်းဝေးရမ်းပြစရာလက်ထက်မှာဘာမှရှိမနေဘူး။နောက်တော့ဆာရွက်တစ်ခုခုကောက်ဆွဲပြီးတော့ဝေးရမ်းပြဖို့စဉ်းစားသေးတယ်။ဒါပေမဲ့ကိုဆွဲလိုက်တဲ့ဆာရွက်မှာဘာပါလဲလဲမသိ။သူတို့ဘက်ကတန်တရားဖြစ်ပြီးတော့ရှောက်ဖွေဖမ်းဆီးခံရမှလည်းကြောက်ရပါတယ်။နောက်ဆုံးတော့ဒီဆာရွက်တရွက်ကိုခက်သေးသေးအပိုင်းစားတစ်ခုဖြစ်တဲ့ဒီဆွဲဆုပ်ပြီးတော့ဝေးရမ်းပြခဲ့ရပါတယ်ရှင်။ကျမတို့ကိုလက်တွေမြှောက်ခိုင်းထားတာပါ။
ဖက်ဒရယ်ပြည်လူရရောက်လာပြီမဲ့လို့ကြောက်ရွံ့စိုးရိမ်စိတ်တွေကတော့ရှိနေကြဆဲပါ။အသက်16နှစ်အရွယ်အိုလာအယ်ဂူကအခုလိုပြောပါတယ
်ခေါဖ်ခေါဖ်ဒဘဘတ်အာလဂျနဘမရှိဖနဂျနူဒ်ဘတ်ရှိဖနဒဘဘတ်ရဖာနအီဒိနာဝဒလနာမရှိနီယနီ
အရန်ချဖို့ကောင်းတယ်နှစ်ပတ်စလုံးမှာတန်ကာရီမြင်ရတယ်စစ်သားတွေတော့မတွေ့ကြရဘူးတန်ကာရီပဲတယောက်နဲ့တယောက်ကိုင်ပြီးတော့ရှောက်ကြတယ်လူတွေကတော့အများကြီးပဲအဖြစ်အောင်အလန့်လေးတွေကင်ထားရတယ်ကြောက်ကြတော့ပြောမနေနဲ့လက်တလုံးဘေးလို့ရကိုတော့ကျမတို့အခုနောက်ဆုံးရောက်လာခဲ့ပါတယ်
ကာဇာတောင်ပိုင်းကယာယီခိုးလုံရေးနေရာတွေမှာအခုဆိုရင်ပါလက်စတိုင်းသားတွေတန်းနေချင်းရှိနေပါပြီ။ အချိန်တိုအတွင်းဒီလိုလူတွေအစုလိုက်ပြုံလိုက်ရောက်လာတဲ့အတွက် IDB ဒုက္ခသည်တွင်အမိုးကမလုံလောက်ကြဆေးဝါးဆောင်ရှောက်မှုချို့တဲ့တာတွေကြုံနေရပြီးရာသီတုပ်ကွေးဖြစ်တဲ့သူတွေအရေးပြားနာဝင်းနေဝမ်းပြက်ဝမ်းလျှော်တာလိုကူးစက်ယောဂါတွေလည်းဖြစ်နေတယ်လို့အဲ့ဒီမှာရှိတဲ့ဆေးဝန်ထမ်းတွေကပြောဆိုကြပါတယ်ပြိပခါတာရှိလာလေဒီလိုလူသားပေးဒုက္ခတွေလည်းပိုးပြီးဆိုးလာဖို့သာရှိနေပါတယ်စစ်ပွဲကြောင့်မိသားစုတွေသေဆုံးရတာထိခိုက်ဒဏ်ရာရတာပြောက်ဆုံးရတာတွေကတော့နှစ်ဖက်စလုံးကြုံကြရတယ်ဆိုပေမဲ့လို့တလတာတိုက်ခိုက်မှုတွေအတွင်းထိခိုက်သေးဆုံးမှုအများဆုံးကတော့ပါလက်စတိုင်းသားတွေဖြစ်ပြီးဒီအထဲမှာမှအမျိုးသမီးနဲ့ကလေးငယ်တွေကအများစုဖြစ်နေတာပါတိုက်ပွဲတွေဖြစ်တဲ့အခါအရသာထိခိုက်သေးခြင်းမှုနေအောင်ကာကွယ်ဖို့နိုင်ငံကဥပဒေတွေမှာပြဋ္ဌာန်းထားပါတယ်ဒါပေမဲ့လက်တော်ဂါဇာတိုက်ပွဲတွေမှာတော့အရသာတွေအထူးသဖြင့်အမျိုးသမီးနဲ့အပြစ်မဲ့ကလေးငယ်တွေနေ့စဉ်သေဆုံးနေကြရတယ်ဆိုတာကိုတင်ပြရင်ဒီသတင်းမှအမျိုးသမီးခံနာဖို့ဒီမှာပဲရန်နာပြီးပြပါကျွန်မအရှင်ရှင်ချေပါရှင်
ကူကနားဆင်ရမှာကတော့တူတဆုံနဲ့အမေရိကန်တကွင်အစီအစဉ်မှဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာကြောင်းလာတဲ့ရင်နဲ့ကွန်ပျူတာနဲ့ဘွေးရခဲ့ပေမဲ့ဆက်ပြင်လုပ်ငန်းကိုဝါသနာအရလုပ်ကန်ရင်ကားပြင်ဆိုင်ဖွင့်လာတာလို့ကိုမင်းကောင်ထွန်းကပြောပါတယ်မေရီလန်းပြည်နယ်ဘော်တီမိုးအေရီးယားမှာဖွင့်လှစ်ထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုအောင်ရိုက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
သာတော့ပီရနဲ့ကိုမင်းအောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်။လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ်
။ဆိုင်ထဲရောက်အောင်ကျွန်တော်တို့ရေကုန်လို့ရတာဒီ air compressor ဒီ air compressor ကလို့ကိုဖွင့်ပြီးတော့ဒီ compressor ramran ဆက်ရအောင်နော်။ကျွန်တော်ဆိုင်လုံးဒီရတယ်ပြရလေကျွန်တော်ဒီ air gun လို့ပြောလို့အကုန်လုံးပဲ compressor နဲ့ပဲဖြစ်တယ်။သူသူ CEO ရေလို့တော့အမြဲတမ်းဆက်နေတာရေအမြဲတမ်းဖောက်ရစီရလည်းအမြဲတမ်းဆက်ရတယ်ဟုတ်တယ်သူဒီ pressure ဘာလို့ pressure ဘာလို့မကြုံအောင်လို့
တော့ဒီကျွန်တော်ကတော့ lift မှာမရှိဘူး lift တွေရဲ့ဒီ operation တွေပေါ့နော်ဒီကျွန်တော်ဒီ hydraulic ဒီ lift ဖြစ်လာမှဖြစ်လာပေါ့နော်ဒါလေးကျွန်တော်အကုန်လုံးလိုက်ကြည့်တယ် hydraulic တော့ဒီ lift ခြေရပို့တယ်ပေါ့နော်ဒီပို့လို့ကျွန်တော်ပုံမှန်ဆိုလို့ရှိရင်တော့တစ်လတစ်ခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တို့ဒါလေးလုံးလုံးပေါ့ခါကြောင့်လို့ဒီကားရော်လေးထားမှဆိုရင်တော့အလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုတော့ပြတ်လို့ဆိုတော့ဒါထားလိုက်ပေါ့နော်ကျွန်တော်အဲဒီ hydraulic လေးတွေရဲ့နော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘာလေးကိုဆက်ရအောင်နော်ဒီဘိုးလေးဒီဘိုးလေးဘာလေးကိုဆက်ရအောင်
1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ပေါ်တော့ကတော့အမေရိကအနောက်ဘက်ချမ်းမနီခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေတယ်ဆိုတော့ကျွန်တော်မိမရဲ့ဟိုရွှေဆွေမျိုးဦးလေးတယောက်ပါဒီမှာကားဟိုဥစားပါနော်။ကားဒီလာရှစ်မှာလုံနေတယ်ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောပါကွာ။ကိုယ်တို့အတူတူဖွင့်ကြအောင်လားပေါ့နော်အဲဒါဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပြဿနာနေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော်တို့ August မှာရောက်တယ်ဘော်ဒမိုးရောက်တယ် Downset August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်တို့ဆိုင်နဲ့ဖွင့်ပြီးတော့ဒီ normal လောက်မှာဖွင့်နေထားပါတယ်ကျွန်တော် 3 လလောက်တော့ခဏလှဲကြည့်လိုက်တယ် normal လောက်မှာဖွင့်နေ normal ပြီးတော့17 17ပေါ့နော်သူနဲ့နှစ်နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရတယ်အကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြိပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘာလို့ပြောရမလဲဟိုရဲဆုံးပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟွာတယ်လို့ပေါ့နော်ကျွန်တော်တင်စရာမြင်စရာရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တော့
သူရဲ့ဆိုင်မှာဘာတွေဝင်စားမှုပေးလဲဆိုတာကိုလည်းအခုလို့ရှင်းပြပါရစေ
။ကျွန်တော်ရဲ့ပင်ကတော့ပင်နိုင်ချော့ကတော့ဒါမှ main ဝန်ဆောင်တော့ street inspection ပေါ့နော်။ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာတဲ့ခါလေကျွန်တော်အကုန်လုံးစူးစမ်းလုပ်ပေးပါတယ်။ရှင်းလို့ရတယ်ဆိုတော့ inspection မှာပဲဒါတွေကပါသွားပြီ။ကားကြီးလာရင်ဆိုကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလေလည်းကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်။ပါမီပေါ့နော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးရှိတဲ့ခါပေါ့မီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25လို့လောစစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါတော့ကျွန်တော်ကဒီဟိုအကြမ်းမြုံပေါ့နော်ကားကြီးစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးတော့ဆက်တဲ့နဲ့ဒီ tire ရောဘောကြွိုင်းအကုန်စစ်ပေးလိုက်တော့ပေါ့နော်သူမိနစ်20လောက်အတွင်းပေါ့နော် အဲ့ဒါတွေကြာကြည့်ပြီးတယ်ကြည့်ပြီးတော့ breathing နည်းနေလားလုံးဖြစ်နေလားပေါ့နော် breathing လိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ဆိုရကြတော့ပေါင်းလို့ရတယ် minimum ရှိတယ်ဆိုတော့တော့လည်းခိုင်းပါ
စီဝါရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြောပြပါရစေ
ကျွန်တော်က business review လို့ပါတော့တို့ခံမှန်းသားရရှိအောင်ဒီ small business တစ်ခုကအလွန်လုံးခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကနဲ့ဒီ9နှစ်တွေမှာပြုတ်လို့ပေါ့နော်တို့ကတော့ဒါခံမှန်းသားအဲ့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်။နောက်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်။အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကို block stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်။အဲ့ဘောင်းမှတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်လာတဲ့ကြာဆုံးလာနဲ့ဖြစ်သွားမှာပေါ့နော်။ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေ။ကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတဲ့ location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်ထိရတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများဒီမှာလုပ်တဲ့လာစာလောက်ပဲရတော့ပေါ့နော်အဲသူများတော့တော်လဲဒီလာစာပဲရတယ်ဘူးတစ်ခါတစ်ဆုလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့လည်းပြီးသွားတယ်ဇာမျိုးလည်းရှိခဲ့ဘူးပေါ့နော်အဲ့ကိုယ့်အတွက်တော့မပူပါဘူးအဲ့လိုပဲကြိုးစားရင်းနဲ့ပဲဒီဟိုစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လည်ပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်လာတဲ့ပိုရတဲ့အနေအထားမျိုးဖြစ်သွားတော့ဘောနော်ကျွန်တော်အဲ့လိုနည်းနည်းပါးစုမိဆောင်ပြီးတော့ဟိုတစ်ခါလေးကြာရင်တော့ကျွန်တော်ဟို customer တွေမရှိတဲ့အချိန်မှာကျွန်တော်ကားတွေတော့ဝယ်ရတယ် option တော့ပါတော့မှာလေဒါဈေးသက်သက်သားလေးနဲ့တော့ဝယ်ပြီးတော့ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာဘောနော်ဒီ online လေးတွေလည်းပြန်တင်ပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မင်းပွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာကျွန်တော်နှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ ESC ဆိုတဲ့စာမုံဖြည့်လို့ရတယ်ကျွန်တော်ဒီ experience 2 year ရှိတယ်ဆိုဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမုံဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပေးတယ်ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်တဲ့ဆောင်သူက master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဘလို့ဥစားဖြစ်မလာတော့မပြောတော့ကျွန်တော်တော့ဟုတ်ကဲ့ဘလို့ယူပေးမလားဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလောက်တတ်ဖို့ပေါ့เนาะအဓိကကတော့သူတို့ကြတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့เนาะဒီ Lincoln type တော့ဘာလို့ရနေလို့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဘူးလေကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်ဟုတ်ကဲ့ဟုတ်ကဲ
့ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုစိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြင့်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါရယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဘူးဆောင်ပါတော့ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုရမ်းနိုင်ချင်တာအဲ့တော့ကျွန်တော်ဒီ cycle လေးတွေ swing လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မွေးတဲ့မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော် swing မျိုးပေါ့နော် swing ကျွန်တော်ခေတ်က swing မျိုး cycle မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော် swing လေးကိုကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနေနေပါပြတ်သွားရဲ့ဆိုလို့ရှင်လုပ်တယ်ပေါ့နော်နောက် cycle ခေတ်ကြတဲ့ cycle လေးကိုကောင်းနေတဲ့ cycle တွေကျွန်တော်တို့ဒီမှာဆို super cat dd ရှိတယ်ကျွန်တော်ငယ်ငယ်က super cat တွေအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလဲဖြုတ်တယ်ကာရိုက်တာဖြုတ်စေတယ်အဲ့လိုပေါ့နော်ဒီဒီဒီလဲဒီလိုပဲအဲ့လိုဟို swap plate လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်လျှောက်လို့တာပဲအဲ့ရလေအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာတော့ဟာဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေကတော့စဉ်းစားမိတော့ပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ connection နဲ့ connection လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်တော့တော့
VOA မိဂန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာပါဒီအစီအစဉ်ကို VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအခုတင်ဆက်နေတဲ့တပြိုင်နက်ထင်မှာပဲဝင်ရောက်ရှုစားနိုင်ပါတယ်ခင်ဗျာ
VOA အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram ဆာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်ဆာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြည့်စုံစမ်းပါရဲ့ရှင် ဖြူရည်သတင်းနဲ့ပြည်သက်တွေစီအမြင့်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ချစ်တော်မိတ်ဆွေများအခုအမြင်နေကြားနေရတာကတော့ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံနဲ့တ िश ူးငပြောပင်တွေအကြောင်းကိုတင်ပြခြင်းပါတယ်တ िश ူးငပြောဆိုတာဘာပါလဲကချင်ပြည်နယ်ထဲမှာတရုတ်လုပ်ငန်းရှင်တွေလာဆိုင်တဲ့တ िश ူးငပြောတွေကြောင့်ပျက်စီးသွားတဲ့မြန်မာသဘာဝဝန်းကျင်ကိုပြန်ကောင်းအောင်ဘယ်လိုလုပ်နိုင်မှာပါလဲဇီဝနီးပညာရှင်ဒေါက်တာတန်းတန်းစိန်ကိုမေးမြန်းပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍမှာဒေါက်ကင်မျိုးသက်တင်ပြထားပါတယ်
tissue ငပြောနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောပြပေးပါပထမဆုံးပေါ့နော် tissue ငပြောဆိုတာဘယ်လိုငပြောမျိုးပါလဲငပြောပင်ကနေပြီးတော့လေ tissue ကခြံနီးနဲ့မျိုးပွားထားတာပေါ့နော်ဒါကတော့နီးပညာပိုင်းဖြစ်ပါတယ်နီးပညာပိုင်းမှာကျတော့တက်ရှိတွေမှာ cell တစ်လုံးထဲမှာ totally potency ဆိုတဲ့နေရာမှာကျတော့ cell ထဲမှာပါတဲ့ပစ္စည်းတွေဟာအဲ့ဒီအပင်နဲ့အလားတူတပင်ဖြစ်နိုင်တယ်။ဟိုတက်ရှိဆိုရင်လည်းအဲ့ဒီတက်ရှိနဲ့အလားတူတစ်ခုဖြစ်နိုင်တယ်၊တစ်ကောင်ဖြစ်နိုင်တယ်၊တစ်ယောက်ဖြစ်နိုင်တယ်ဆိုရက် theory ရပေါ့။အဲ့ထဲကဒီ cell လေးတစ်လုံးကိုရပြီးတော့သူစိုက်နှက်တက်တဲ့ media ပေါ့တင်လိုက်လို့ရှင်အပင်တစ်ခုဖြစ်လာတာပေါ့နော်။သူ့ရဲ့မိခင်နဲ့တသွေးမတိမ့်တူတဲ့ true to type ပင်တွေရဖို့အတွက်ဆိုရင်သူ့ရဲ့မိခင်ရဲ့ tissue လေးကိုယူပြီးတော့ကျမတို့အာဟာရနဲ့ပွားလိုက်တဲ့အခါမှာယာနဲ့ထောင်နဲ့ချီပြီးတော့ဒီအာဟာရပြင်မှုအော်ပွားလို့ရပါတယ်အဲ့ဒီခါမှာလေကျမတို့ကရိုးရိုးသမယိုးချဆိုင်မယ်ဆိုလို့ရှိရင်မပြောပင်ဆိုလို့ရှိရင်တပင်ကနေတက်တက်နှစ်တက်ဆယ်တက်လောက်ပဲထွက်မယ်ဒါပေမဲ့ကျမတို့ကတ िश्यू လေးကိုယူပြီးတော့ဒီတခွဲကန်းထဲမှာမျိုးပွားလိုက်မယ်ဆိုလို့ရှိရင်ကျမတို့ကအပင်တွေကထောင်နဲ့တောင်းနဲ့ချီပြီးတော့ပွားနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ဒါပေမဲ့လည်းသူကဒီတခွဲကန်းနေဆိုရက်ဒီ facility တွေလိုအပ်တယ်ကျွမ်းကျင်မှုတွေလိုအပ်တယ်တ िश ူကာချာနဲ့မျိုးပွားထားတဲ့အပင်လေးတွေကတော့သူကနုနယ်ဟိုတဘာဝတံကိုမခံနိုင်သေးတော့ကျမတို့ကအဲ့ဒါကိုခံနိုင်အောင်လေ့ကျင့်တဲ့ hardening technique တွေပါလေးတော့လိုအပ်ပါလေဆရာမအဲ့ဒါကတော့သူ့ကိုကျမအနေနဲ့အားလုံးသားလေးအောင်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဟိုမိခင်နဲ့တသွေးမတိမ့်ဗီဇတူရဲ့အပင်တွေကိုတခွဲခံနဲ့မှတပြိုင်နက်တည်းအပင်မောင်းများစွာထုတ်လုပ်နိုင်တဲ့နည်းပညာနေပြီးတော့ပွားထားလာတဲ့အပင်လေးတွေကိုပဲပြောပြရစီရှင်။များသောအချင်းသိတာတ िश्यू ငပြောဟာဒီတရုတ်တရားနေပြီးတော့ပမာဏကချင်ပြည်နယ်ဘက်မှာအများပြားလာပြီးစိုက်တယ်ပေါ့။သူတို့စိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေတော်တော်ပျက်စီးတယ်လို့ပြောပါတယ်။ဒီလိုမျိုးတ िश्यू ကနေပြီးတော့ပွားပြီးထုတ်ထားတဲ့ငပြောဟာအန္တရာယ်ရှိပါသလား။ ဟိုတ िश्यू ငပြောကိုစပြီးတော့ထုတ်လုပ်ခဲ့တဲ့ဒီထိုင်ဝမ်က Banana Research Institute ကိုသွားပြီးတော့လေ့လာဖို့ပါတယ်ဒီတ िश्यू မျိုးပွားတဲ့နည်းတွေကိုသူတို့စခဲ့တဲ့ထိုင်ဝမ်မှာပေါ့နော်ကောင်ရှုံမှာပေါ့ကျမသွားပြီးလေ့လာဖို့တော့ဒီအပင်ကတော့ကျမတို့အနေနဲ့ကတော့ဘာမှသူ့ရဲ့ဟိုပြဿနာမရှိပါဘူးဒါပေမဲ့အပင်ကို monoculture နဲ့စီးပွားပြည့်စိုက်တဲ့အခါကျတော့သူ့ရဲ့ဂေဟာစနစ်ကဒီငပြောပင်စိုက်တဲ့ဂေဟာစနစ်ကြီးကိုတစ်ဖက်ဆောင်းနေလို့ရတာပေါ့လုတ်တဲ့အခါမှာပိုးလေးကြောင်ကြမယ်ပိုးတွေကြမယ်နောက်ပြီးတော့အတိကြီးထွားမှုတို့အတိတင်တာတို့အဲ့ဒီအတွက်အော်မုန်းဆေးတွေနောက်ပြီးတော့ဒီကြာရောက်တဲ့ယောဂါတွေကိုကာကွယ်တဲ့ယောဂါတတ်တဲ့ဆေးတွေပိုးမွှားတွေကိုနှိမ်နင်းတဲ့ဆေးတွေပေါ့နော်သူ့ရဲ့ဂေဟာစနစ်ကသူက unbalance ဖြစ်နေရဒီမပြောရင်ပဲစီးပွားပြည့်စိုက်တဲ့အခါမှာအဲ့ဒါတွေကိုတုံးဆွဲရတုံးဆွဲတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့စိုက်ပြိုးတဲ့ data တွေကဥပဒေတွေပေါ့နော်ကျမတို့စိုက်ပြိုးရေးမှာဆိုရင်ပုသက်စေဥပဒေရှိပါတယ်မျောစာဥပဒေရှိပါတယ်အဲ့ဥပဒေတွေနဲ့ကင်းလွတ်တဲ့နေရာတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နိုင်ငံကအတွင်းအားစုတွေကိုတုံးဆွဲတယ်တုံးဆွဲတဲ့အခါမှာလည်းကျမတို့နှိစနစ်မမှန်တာတွေလည်းရှိကောင်းရှိရဲ့အခါမှာမြေကြီးမှာဆိုရင်တကြွအာနိသင်နေမြင့်တက်တာရင်းအဲ့ဒါလေးတွေကြုံရတယ်နောက်ပြီးတော့လေဒီဟာရဲ့ side effect ပေါ့နော်ဒီတုံးလိုက်တဲ့ဓာတ်ရုပ်ပစ္စည်းတွေရဲ့ side effect ပြီးတော့ဆိုးကျိုးတွေကိုအလုပ်သမားတွေကအများကြီးခံရတာတခုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီရောကျိုးဝိုင်းလိုနေရာမျိုးတွေမှာစိုက်ထားတာတွေနောက်အခွန်မရှိဘဲနဲ့ဒီနေဆိုင်ကိုထွက်သွားတာမျိုးတွေကတော့ဒီထိခိုက်မှုကျွန်တော်နိုင်ငံမှာရှိပါတယ်ဆရာဟုတ်ကဲ့ ဒီလိုမျိုးဥပဒေပေါင်းနဲ့လည်းတခြားပိတ်ပင်တာတွေတားဆီးရတယ်မလုပ်နိုင်နဲ့ကျင်းတာဒီငပြောစိုက်တာတွေကလည်းဖြစ်လာတယ်ပြီးတော့မြေလည်းပျက်စီးတာတွေအများကြီးပေါ့နော်ပတ်ဝန်းကျင်ပျက်စံငပြောကုန်တယ်ကတော့အန်တရာယ်မရှိဘူးဒါနဲ့သူ့ကိုတုံးတဲ့ဓာတ်ရုပ်ပျက်စီးနေတယ်ထိခိုက်နေတဲ့နေရာဒီနေရာကိုဘယ်လိုပြန်ပြီးတော့ပြင်ရပါမလဲဆရာဒီမြေကိုပြန်လုပ်ကောင်းအောင်
ကျမတို့မှာတော့စိုက်ပျိုးမြေတွေမှာကျတော့ရုပ်ကုန်တက်တည်းရကောင်းရမှာပေါ့နော်မွားမွားရွာရွာရှိရမယ်လေဝင်လေးထွက်ကောင်းရမယ်ချိန်ဖိုင်ခွင့်ဟာဆိုရင်တမရမယ်နောက်ရေချိန်နိုင်စွမ်းရှိရမယ်ပေါ့အဲ့ဒါတွေကကိုတော်တော်များများပျက်စီးသွားပြီ။နောက်ပြီးတော့မြေကြီးရဲ့မှာအဓိကရှိရဲ့အမှုစီဝါပေါ့နော်။အမှုစီဝါကမြေစီဝါကောင်းဖန်တီးပေးတယ်။ဖန်တီးပေးတဲ့အမှုစီဝါကလည်းဒီစေးဝါတွေကြောင့်သူကပိတ်ဆုံးသွားမှုတွေရှိရဲဆိုတဲ့အခါကျတော့ကျမတို့ကအဲ့လိုမျိုးမြေတစ်ခုမှာဥမာဆိုရင်သူတို့ plastic တွေဖုံးခဲ့တယ်ဆိုရင် plastic တွေဖယ်ပြရမယ်။ enzyme ထုတ်တဲ့အမှုစီဝါတွေပေါ့နော်။ကျမဆိုရင်လည်းဒီဟာနဲ့ပတ်သက်ပြီးတော့သူ့တည်တနာတော်တော်လောက်ပါပဲ။အိုက်ကိုဒါမမှုဆိုရဲဒီ enzyme တွေအများကြီးထွက်တယ်နောက်ပြီးတော့ဒီညဉ့်ဉန်းပစ္စည်းတွေကိုချိတ်ဖြတ်နိုင်တဲ့ enzyme တွေထုတ်တယ်မှုမျိုးပေါ့အဲ့လိုမျိုးတွေထည့်သွင်းပြီးတော့အဲမြေစီဝါကိုစီဝါကွန်တက်တီကောင်းအောင်ပြန်ကုစားတာမျိုးတွေလည်းရှိပါတယ်နောက်ပြီးတော့ပတိပါမြက်ဆိုင်လည်းပတိပါမြက်ကအမြစ်ကရှည်တယ်သူ့ရဲ့ enzyme တွေကြောင့်တီကောင်းဆိုရင်နှစ်လအတွင်းရောက်လာတယ်ပေါ့နော်အဲ့လိုမျိုးတွေစိုက်တာမျိုးတွေနဲ့ကျမတို့ပြန်ကုစားရမယ်ဆိုရင်တွိတ်ဆန်ခြေတွေနဲ့အခြေခံပြီးလုပ်တဲ့ကျမတို့ဟိုအပောင်ဝမ်းမီဩစာတွေနဲ့ပြန်ပြီးတော့ပြင်မယ်ဆိုလို့ရှိရင်တော့အညီကြီးပြန်ပြီးတော့ကောင်းလာနိုင်ပါတယ်။နောက်ပြီးတော့ကျမတို့သစိမ့်မီဩစာလို့ခေါ်ရဲပေါ့လေ။ဒီပဲပင်နုနုလေးပဲပင်နုနုလေးစိုက်ပန်းစပြီးတော့ဖူးတဲ့အချိန်မှာသူမီဩစာအမြင့်ဆုံးအချိန်မှာညင်ညွတ်တာမျိုးပေါ့။သစိမ့်မီဩစာကျွေးရမျိုးပေါ့နော်။နောက်မြေကိုတန့်ဆင်အောင်လုပ်တဲ့ဒီထရိုက်ကိုဒါမမှုတွေထည့်သွင်းပေးရမျိုးတွေနဲ့ဆိုရင်တော့ကျမတို့အညီကစိုက်ပျိုးမီဖြစ်နေပြန်လဲပြီးတော့ရရှိနိုင်ပါတယ်ဆရာ။
ဒီ tissue paper စိုက်တာကထင်းတီနယ်ဘက်မှာပဲလားတခြားဘယ်နေရာတွေမှာစိုက်ပါသေးလဲဆင
်။ဒီတရုတ်လူမျိုးတွေစိုက်တာဆိုတော့လေကျမတို့ကြားတာတော့အဲစကိုင်းတိုင်းဘက်မှာလဲနည်းနည်းတော့ကြားတယ်ဆရာမ။ခိုင်းဘက်တွေကတားတို့ဘာတို့အဲ့ဘက်တွေရောလဲကြားပါတယ်။သူတို့နည်းငိမ်လားပြီးတော့စိုက်တာမျိုးတွေ
နော်ဒီဘလုံးငပြောမျိုးကိုသူတို့ tissue ငပြောနေနဲ့ tissue ထုတ်ပြီးတော့စိုက်တယ်
ဝါဘောဆီမှာခွန်ဝါပေါ့နော်ခွန်ဝါကျမတို့စီမှာစားမယ်ဆိုရင်ရှစ်ရှစ်ကျွတ်ကျွတ်ခွန်ဝါမပြောသေးဘူးပေါ့နော်အဲ့ဒီဟာကိုပဲသူတို့တုံးတယ်တုံးတဲ့ခါမှာသူကဟိုတခိုင်မှာဆိုလို့ရှိရင်အဖေးရေကြွညာရယ်ပေါ့ဆီမှာအဲ့လိုမျိုးနေနေဆိုတော့လေသူတို့တရုတ်ပြည်ကိုတင်နေတရုတ်ပြည်မှာလည်းဒီဟာဆိုက်လို့အဆင်မပြေတဲ့ဒေတာတွေဖြစ်တဲ့ခါမှာပေါ့မပြောသေးဆိုက်လို့အဆင်မပြေတဲ့ဒေတာတွေကိုတင်ပို့တာခွန်ဝါသည်လို့ခေါ်တာပေါ့နော်ကျမတို့ဆိုတာရွှေဝါမပြောလို့မျိုးပေါ့
တိမွေးလားဆင
်။ဟုတ်ကဲ့ဆင်မ။တိမွေးမှာကြတော့ကျမတို့အစိမ်းရှိရယ်အဝါရှိရယ်ပေါ့သူကအဝါမျိုးတွေများပါလိမ့
်။ဒေါက်တာတန်းတန်းဆင်ရဲ့ပြောကြခြင်းနဲ့လေဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
တော်ခင်ပြုသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်။စနေနေ့မနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းတ်ပါခင်ဗျာ။ VOA American တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။နောက်ထပ်လွယ်ကူတဲ့ဤတစ်ခုကတော့ VOA Facebook Messenger မှာလည်းစာရီလာပြီးတော့ပြပို့နေပါတယ်အခုတော့သတင်းကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာကာလာကအကြီးဆုံးဆေးရုံဖြစ်တဲ့ရှီဖာဆေးရုံဝင်းတဲ့နဲ့ဒီတားဖွားမီးရဌာနအဆောင်တွေကိုတောက်ကြနေကအစ္စရေးရဲ့ဒုံးကျည်ထိပြီးတဲ့နောက်မှာဆေးရုံမှာခိုးလုံနေကြသူပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးခဲ့ရပါတယ်social media မှာတင်ထားတဲ့ရုပ်သံတွေနဲ့သတင်းဌာနတွေကစစ်စစ်ပြီးတော့ထုတ်ပြန်တဲ့ video တွေမှာတော့ပြင်ပလူနာဌာနအပြင်ဘက်မှာဖျော်ဖျဲဖြစ်နေတဲ့မြင်ကွင်းတွေကိုတွေ့ရပါတယ်။ Hamas ထိန်းချုပ်ထားတဲ့ Gaza ကျန်းမာရေးဝန်ကြီးဌာနရဲ့ပြောခွင့်ပြောဆိုချက်အရတော့ဒီဆေးရုံမှာလူတောင်းနဲ့ချီခိုးလုံနေတယ်လို့ဆိုပါတယ်။နောက်သတင်းတစ်ပုဒ်မှာတော့ဒီ American သမ္မတ Joe Biden နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဟာလာမယ့်အပတ်ဗုဒ္ဓနေ့ကျရင်တစ်နှစ်အတွင်းပထမအဦးဆုံးကျင်းအဖြစ်နဲ့မျက်နှာချင်းဆိုင်တွေ့ဆုံကြမယ်လို့သမ္မတအင်ပြူရောကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာစူပါပါဝါနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချဖို့ရည်ရွယ်တဲ့တန်တမာရေးအရလည်းအရေးပါတဲ့အခုတွေ့ဆုံမှုကို American နောက်ဘက်ချမ်း San Francisco မှာကျင်းပမဲ့ APEC ထိပ်သီးအစည်းအဝေးရဲ့ဘေးဘက်မှာပြုလုပ်ကြမှာပါ။နိုင်ရီအတန်းကြားမြင့်နိုင်တဲ့ဒီခေါင်းဆောင်နှစ်ဦးအတူတွေ့ဆုံမဲ့စီဝေးဘက်မှာတော့တာဝန်ရှိသူတွေလည်းပါဝင်ကြမှာပါ။မြန်မာသတင်းထဲမှာတော့ဒီအာနာသိန်းစစ်ကောင်စီရဲ့ပြည်ထရေးဝန်ကြီးဟောင်းဒုဗိုလ်ချုပ်ကြီးစိုးထုတ်ကိုယာတုနဲ့လုတ်ပိုင်ခွင့်တွေအလွဲသုံးစားလုပ်မှုနဲ့စစ်ဘက်ဆိုင်ရာတရားရုံးကနေထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်လို့ စစ်ကောင်စီကတောက်ကြနေမှာကြီးညာပါတယ်ခင်ဗျာစနေနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနက်အတွက်စီစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မော်ရစ်ကွန်တွန်ဖြစ်ပါတယ် VOA အမေရိကန်တန်ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါဒေါ်ရရှင်ပန်းနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေနိုင်ကြပါစေ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ